Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းရဲ့2019ခုနှစ် March 28ရက်ကြာသပတေးနေ့နနေ့ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေလိုင်းတိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါAmerican သမ္မတ Donald Trump က Russia တပ်တွေ Venezuela ကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ်။ Britain နိုင်ငံ EU ကနေခွဲထွက်ပြီးတဲ့နောက်မှာသူနှုတ်ထွက်မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Theresa May ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။အခုကျင်းပခဲ့တဲ့94နှစ်မြောက်စစ်ရေးတပ်မတော်ဆေးပြအခမ်းအနားကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်မတက်ရောက်နိုင်ခဲ့ပါဘူး။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမှအင်ဂျင်နီယ
ာ။ကောင်းပါပြီရှင်။ဒီလိုသတင်းတွေနားဆင်ပြီးတဲ့နောက်မှာတော့
Are we sure that genocide and ethnic cleansing has stopped? Is there a guarantee that it is not going to continue?
And this ဒါကတော့ match လာ25ရက်နေ့26ရက်နေ့ထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ Rohingya အရေးနိုင်ငံတကာဆွေးနွေးပွဲအတွင်းမှာမလေးရှားနိုင်ငံရေးခေါင်းဆောင်တွေကမြန်မာနဲ့ပတ်သက်ပြီးဘာတွေပြောကြားသွားသလဲဆိုတာကိုကြားဖို့ရှိပါတယ်ရှင်။ဒါ့အပြင်အမျိုးသားစာပေတသက်တာစုရှင်စာရေးဆရာမကြီးခင်ဆွေဦးဟာမတ်လ29ရက်ဗုဒ္ဓဘူးနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားတာနဲ့ပတ်သက်လို့ကျမတို့စူးစီးတင်ပြပေးဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးဝင်းမင်းတို့ကပြောပြမှာပ
ါ Venezuela နိုင်ငံကိုမကြသေးခင်က Russia တပ်တွေရောက်သွားတဲ့နောက်မှာ American သမ္မတ Donald Trump က Russia တွေ Venezuela နိုင်ငံကနေထွက်ခွာသွားဖို့အတွက်ပြောကြားလိုက်ပါတယ် Russia တွေ Venezuela ကနေထွက်ခွာသွားအောင်American တပ်တွေ Venezuela မှာချထားဖို့ဆန္ဒရှိမရှိဗုဒ္ဓဟူးနေ့ကသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတ Trump ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားပါတယ်လို့သူအရင်အချိန်များစွာပြောခဲ့တယ်လို့ပဲထပ်ပြီးပြောကြားခဲ့တာပါဒါအပြင် Russia အစိုးရအနေနဲ့ American ရဲ့ရည်တည်ချက်ကိုကောင်းကောင်းနားလည်ပါကြောင်းလည်းပြောပါတယ်သမ္မတ Trump ဟာ Venezuela တိုက်ခိုက်ခေါင်းဆောင်တဲ့ဖြစ်သူကိုယ်သူယာယီသမ္မတဖြစ်ပါကြေညာထားတဲ့ဟွမ်ကွန်ရီတို့ရဲ့ဇနီး Fabiana Rosales နဲ့သူအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ Rosales က American တူသမ္မတ Mike Pence နဲ့တွေ့ဆုံပြီးအင်ဂျီရောကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်အကုန်မှာရုရှားစစ်လေရင်နဲ့ဗင်နီဇွဲလားကိုဆက်ရောက်လာတာဟာဒေါသထွက်စရာလှုပ်ဆောင်မှုတစ်အဖြစ်မေရီဘန်ကန်ဘက်ကရှုမြင်ကြောင်းနဲ့ဒုသမရမိုက်ပန်ဆာရူးစဖဲလ်ခမ်းမမှာရိုဇီးလ်စ်နဲ့အတူသတင်းတောက်တွေကိုပြောပါတယ်ဒါအပြင်အာနာရှန်မာဒူရိုအတွက်ပံ့ပိုးမှုတွေအလုံးရက်ပြီးဗင်နီဇွဲလားမှာလွတ်လပ်မှုပြန်ရချင်းအထိကဘာနဲ့ရောဒေတာရင်းနိုင်ငံတွေနဲ့ပါလက်တွဲပြီးဟွမ်ကွာရီတို့ကိုထောက်ခံမှုပေးဖို့ရုရှားကိုဒီကနေ့ပဲတောင်းဆိုလိုက်ကြောင်းလည်းပြောပါတယ်Venezuela ရဲ့ဒီကနေ့အခြေအနေကလွတ်လပ်မှုရမလားအာဏာရှင်အုပ်စိုးမှုကောင်နေရမလားဆိုတဲ့တရားရှင်တွေတမျှအရေးကြီးချိန်ဖြစ်နေသေးကြောင်းနဲ့ကလင်းငယ်တွေအငတ်ပေးရင်ဆိုင်နေရတယ်လို့ဆေးရုံတွေမှာလည်းကုစရာဆေးမရှိဘူးလို့လည်း Rosales ကပြောကြားခဲ့ပါတယ်
။မြောက်ကိုရီးယားနေနဲ့ American နဲ့မဟာမိတ်တွေပေါ်နျူကလ িয়ার နဲ့ဆက်ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့ American တပ်မှုကြီးကပြောလိုက်ပါတယ်။ American တပ်မှုကြီးဗိုလ်ချုပ်ကြီး Robert Abrams ကမြောက်ကိုရီးယားကောင်ဆောင်ကနျူကလ িয়ার လက်နက်ဖျက်သိမ်းရေးကတိပေးထားတာနဲ့မြောက်ကိုရီးယားဆိုရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးဆက်ထုတ်နေတာတွေကအပြောတခြားအလုပ်တခြားဖြစ်နေတယ်လို့မနေ့ကကွန်ဂရက်လွှတ်တော်မှာဝေဖန်လိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးနှစ်နိုင်ငံကြားစီရေးကင်းမဲ့စုံတစ်ချောင်းတင်းမာမှုတွေရော့ကျလာတာနဲ့နျူကလ িয়ার ဖျက်သိမ်းမှုဆန္ဒရှိကြောင်းအများသိအောင်ကြေညာတာနဲ့အတူမဟာဗျူဟာမြောက်ရန်စတာတွေရက်ခဲတာကလွယ်ရင်လက်တွေ့ပြနိုင်တဲ့မြောက်ကိုရီးယားစီရေးစွန့်ရင်ဆိုင်ရာအပြောင်းအလဲကမရှိသလောက်ပဲလို့ဆိုလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကပဲဒီမပြောင်းလဲသေးတဲ့မြောက်ကိုရီးယားစီးစွန့်ရင်တွေကအမေရိကန်နဲ့တောင်ကိုရီးယားပါဝင်ဒေတာရင်းကတခြားမဟာမိတ်နိုင်ငံတွေအတွက်အန္တရာယ်ဖြစ်ဆက်ရှိနေတယ်လို့ထောက်ပြလိုက်ပါတယ်။ဗိုလ်ချုပ်ကြီးအဘရမ်စ်ကဆက်ပြီးအခုလိုကွန်ကရစ်ကတကားဖွင့်ဆွေးနွေးပွဲမှာမြောက်ကိုရီးယားလက်နက်တိုးချဲ့မှုတွေကြောင့်ပြထားပုံရတဲ့ဂျိုတုဘုံရင်တွေပေါ်ထင်မြင်ချက်မပေးလိုဘူး။ဒါပေမဲ့သူတို့တွေ့ရှိထားချက်တွေနဲ့နျူကလ িয়ার ဖျက်သိမ်းမယ်လို့ပြောထားတာတွေကတော့တခြားစီဖြစ်နေတယ်လို့ဆိုပါတယ်ခင်ဗျာ
။ Britain နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးနောက်ပိုင်းသူနိုင်ငံခေါင်းဆောင်အဖြစ်ကနေနှုတ်ထွက်ပေးမယ်လို့ Britain ဝန်ကြီးချုပ် Theresa May ကဗုဒ္ဓဖူးနေ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောပါဘူး။ EU ခေါင်းဆောင်တွေနဲ့နှစ်ကြိမ်တိုင်တိုင်ညှိနှိုင်းပြီးတင်ပြခဲ့တဲ့သူ့ရဲ့ Britain EU ကခွဲထွက်ရေး Brexit ဆိုင်ရာသဘောတူညီမှုအဆုံးပြုချက်ကိုလွှတ်တော်က January လတည်းမှာရောက်ဒီလအစောပိုင်းမှာပါနှစ်ကြိမ်တိုင်ပယ်ချခဲ့တာပါ။ဝင်ကြီးချုပ်မေကသူတင်ပြတဲ့သဘောတူညီချက်ကိုလွှတ်တော်မှတ်တွေလက်ခံကြဖို့မဲဆွယ်တဲ့အနေနဲ့ Brexit နှုတ်ထွက်မှုမအောင်မြင်သူဟာရည်ရွယ်ထ Brexit နှုတ်ထွက်မှုအောင်မြင်ရင်သူဟာရည်ရွယ်ထားတာတည်းစော်ပြီးနှုတ်ထွက်မယ်လို့ပြောခဲ့တာပါ EU ကနေ Britain နှုတ်ထွက်မှုအတွက်ဒုတိယအဆင့်ဖြစ်နေညှိနှိုင်းဆွေးနွေးမှုတွေလုပ်တဲ့အခါမှာခေါင်းဆောင်အစ်စ်ချင်းကပ်မှုပုံစံအစ်စ်နဲ့လှုပ်ဆောင်ကြတာနားလည်ကြောင်းနဲ့ဒီလိုလှုပ်ချင်မှသူရှိနေတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်လွတ်တော်က Brexit နှုတ်ထွက်ရေးဆိုင်အစီအစဉ်အများပြားအတွက်9နိုင်ကြာညှိနှုံဆွေးနွေးမှုတွေလုပ်ဖို့စီစဉ်တယ်လို့လွတ်တော်အမတ်တွေလက်ခံနိုင်မဲ့အဆိုပြုချက်တွေအတွက်မဲခွဲတာလည်းဖြစ်ပါတယ်မဲခွဲရမှာအများလက်ခံတဲ့အစီအစဉ်အတွက်ဒုတိယချိန်မဲခွဲမှုကို April 1ရက်တနင်္လာနေ့မှာလုပ်မှာဖြစ်ပြီးအများထောက်ခံမှုရမယ်လို့မျှော်လင့်ထားပါတယ်ဗိုလ်တော်ဖူးနဲ့အခြေချင်းဆွေးနွေးပွဲကလက်ရှိအဆိုးရလုပ်နေတဲ့ Brexit ရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုလွတ်တော်ကထိန်းချုပ်ခွင့်ရသွားပြီးနောက်နှစ်ရက်ကြာမှလုပ်တာပါဆွေးနွေးပွဲမှာရွေးချယ်ချက်16ခုတင်ပြခဲ့ပြီးဒီထက်မှာဥရောပ28နိုင်ငံပါတဲ့ EU ကနေဘာသဘောတူညီချက်မှမယူဘဲခွဲထွက်ဖို့ EU ထဲမှာပဲဆက်ရှိနေဖို့ပြည်တွင်းချင်းဆန္ဒတွေခံယူပွဲကျင်းပဖို့ပါပါတယ်ဧပြီ12ရက်နေ့မှာဘာသဘောတူညီချက်မှမယူဘဲ Britain EU ကခွဲထွက်ဖို့အဆိုကိုတော့ထောက်ခံမဲ့160ကန့်ကွက်မဲ့400နဲ့ပယ်ချခဲ့ကြတာဖြစ်ပါတယ်
မိုဇမ်ဘစ်နိုင်ငံမှာတော့ဆိုက်ကလုန်းအီဒိုင်းတန်ကြောင့်အကြီးအကျယ်ပျက်စီးခဲ့ရတာတွေနဲ့နေရာရှိပြောင်းကြရတာတွေအတွက်ဒေသခံအစိုးရနဲ့နိုင်ငံတကာကူညီအဖွဲ့တွေခက်ခက်ခဲခဲဖြစ်ရှင်းနေရချိန်မှာကာလဝန်ယောဂါကတ်ဆိုးကြီးကိုထတ်ချုပ်နေရပါတယ်။မိုဇမ်ဘစ်ဆင်မြင့်ချမ်းမအရာရှိဦးစန်းအစ်စီကပြီးခဲ့တဲ့ပတ်ကမိုဇမ်ဘစ်မလာဝီနဲ့ဇင်ဘာဝေနိုင်ငံတွေကိုဝင်တိုက်ခဲ့တဲ့ဒီဆိုက်ကလုန်းမိုဒိုင်းတန်ကိုအဆိုးဆုံးခံခဲ့ရတဲ့ကမ်းခြေမြေဘီယာနီးတွိုင်မှာဒီရေကြောင့်ကူးစက်တဲ့ယောဂါရှိထားသူ9ဦးတွေ့ရှိထားပြီလို့မနေ့ကပြောလိုက်ပါတယ်ဒီမော်ဒန်ကြီးကြောင့်ဘရီယာကမ်းခြေမြို့လေးရဲ့ရေဖြန့်ပြူးရေးနဲ့တန့်စင်ရေးစနစ်တွေပါဝင်လမ်းဖန်ဆက်သွယ်ရေးအခြေခံစောင့်အုံတွေပျက်စီးသွားခဲ့ရပါတယ်ဘက်တီးရီးယားပိုးကြောင့်ဖြစ်ရတဲ့ဒီကာလာဝမ်ယောဂါကလည်းမတက်တဲ့ရေတွေတောက်သုံးရတာနဲ့တန့်ရှင်းမှုအားနည်းတာတွေကြောင့်ဖြစ်ပွားကူးစက်ရတာဖြစ်ပြီးအချိန်မီကုသမှုမခံယူနိုင်ရင်နာယီပိုင်းအတွင်းသေစေနိုင်တဲ့ပြင်းထန်လွန်းတဲ့ယောဂါဆိုကြပါကျမရဲ့ဝန်ထမ်းတွေအနေနဲ့ဒီဝမ်ရှော့ယောဂဖြစ်နေတဲ့လူတွေပုံများလာနေတာကိုရင်ဆိုင်နေရချိန်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့လည်းဝမ်ယောဂကာကွယ်ဆေးတောက်ဆေး၉သိန်းကိုဒီဘက်ထဲအရောက်ပို့ပေးဖို့ပြင်ဆင်နေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 0483ညဆိုင်းတိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာဆိုင်းလက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်တက်မတော်နဲ့ဆေးပြခန်းနာမှာပုံမှန်အားဖြင့်တက်မတော်ကာကွယ်ဦးစီးချုပ်ကတဲ့အောင်မင်းကွန်းပြောလို့ရှိပေမဲ့ March လ29ရက်နေပြည်တော်မှာကျင်းပတဲ့84နှစ်မြောက်ခန်းနာမှာတော့မတက်ရောက်နိုင်ခဲ့ပါဘူး။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လည်းမတက်ရောက်နိုင်တဲ့အတွက်ဒုတိယတမတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကတက်ဆစ်စေတာမင်းကွန်းပြောတာနဲ့လေးပြူခန်းနာတွေကိုကိုစားဆောင်ရွက်ခဲ့ပါတယ်။ဒုတိယဗိုလ်ချုပ်မှူးကြီးဆိုဝင်းကခန်းနာမင်းကွန်းပြောကြရမှာငင်းချင်းချိုးပန်းနေတဲ့ကာလအတွင်းတိုင်းလက်လက်နဲ့ကိုင်းအဖွဲ့စည်းတွေအနေနဲ့နားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းမတင်ဖို့ပြောခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်ပြီးတော့ AA အဖွဲ့လှုပ်ဆောင်မှုတွေဟာအချုပ်အခြာအနာထိပါတာဖြစ်တဲ့အတွက်တမတော်ကထိတိယောက်နှိမ်နေမယ်လို့ပြောပါတယ်တမတော်နေ့ဟာ1945 Pacific Japan နဲ့တပြည်လုံးတော်လှန်တဲ့နေ့ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရအမျိုးသားဒီမိုကရေစီ NLD ပါတီနဲ့တချို့နိုင်ငံအင်အားစုတွေက Pacific တော်လှန်ရေးနေ့ဖြစ်သတ်မှတ်ကျင်းပပါတယ် NLD ကျင်းပတဲ့ Pacific တော်လှန်ရေးနေ့မှာတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်တမတော်ကပူးပေါင်းပါဝင်ဖို့တိုက်တွန်းခဲ့ပါတယ်
ဟောလိဝုဒ်ကျော်မရုပ်ရှင်မင်းသားကြီးနီကိုလတ်စ်ကေ့ချ်အနေနဲ့ဂျူဂျစ်ဆူးလို့ခေါ်တဲ့အရှင်တိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့ရှိနေပါတယ်။ဟောင်ကောင်ရုပ်ရှင်ကုမ္ပဏီတစ်ခုက Line Walk Call 2တရုတ်မှုကင်းရုပ်ရှင်ကာမချာခင်ကရန်ကုန်မြို့လယ်မှာရိုက်ခဲ့ပြီးမှအခုကဘာကျော်ဟောလိဝုဒ်ကရိုက်ဖို့သတင်းထွက်လာတာပါ။ဒီတိုင်းကားကဂျူဂျစ်ဆူးကာတွန်းစာအုပ်ကိုရုပ်ရှင်ပြရင်မှာဖြစ်ပြီးလဝိကျော်မအေလိန်မူစီလည်းတွဲဖက်တယောက်ဆောင်မှာဖြစ်ပါတယ်။ Kickboxer Vengeance နဲ့ Kickboxer Retaliation တွေကိုရေးပြီးရုပ်ရှင် Director ပါလုပ်ခဲ့တဲ့ Director Dimitri Logos Thesis နေနဲ့ Musi နဲ့အတူဒီကားမှာလည်းထပ်တွဲပြီးရိုက်ကူးမှဖြစ်ကစညွန့်ကိုတော့ Jim McGuth ကရေးပေးပါတယ်ဒီရုပ်ရှင်အတွက်ဂျင်ဂျာချက်ထုတ်ရမှာ Director Logos Thesis ကဒီတကားဟာကဘာပေါ်ကတိုင်းနဲ့သိပ္ပံဝတ္ထုပြိသက်ကြိုက်သံပေါင်းများစွာအတွက်အကြိုက်ဖြစ်စေရမယ်လို့အမခံထားပါတယ်ဒီ Jujutsu တိုင်းကားထဲမှာကျူးကျူးသံမားတွေအနေနဲ့6နှစ်တချင်ကဘာကိုကျူးကျော်တိုက်ခိုက်လာတဲ့တခြားဂျူသားတွေကိုမျက်နှာချင်းဆိုင်တိုက်ခိုက်ချင်းမုန်းကြတာဖြစ်ပါတယ်ဒီကျူးကျူးသံမားတွေကို Hollywood Academy ဆွေရမင်းသားကြီး Nicholas Cage ကဦးဆောင်မှာဖြစ်ပြီးလဝိကျော်မမူစီနဲ့တွဲကကျူးကျော်လာသူတွေကိုရှင်းပြမှာဖြစ်ပါတယ်ခင်ဗျ
အမေရိကန်နိုင်ငံကြီးဌာနနဲ့အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာ USAID အဖွဲ့အတွက်ချထားပေးမယ့်ရန်ပုံငွေတွေကိုဖျက်ချဖို့ထရမ့်အစိုးရအဖွဲ့ကအဆိုတင်သွင်းခဲ့တာကြောင့်ထိတ်တန့်အမှတ်တွေကြားပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်ကို23ရာခိုင်နှုန်းထိဖျက်ချမယ့်အစီအစဉ်ကိုနိုင်ငံကြီးဝန်ကြီးမိုက်ကပွန်ပီယိုကဗုဒ္ဓဖူးနေ့လွှတ်တော်ကျမ်းစာပွဲမှာတင်ပြခဲ့တာဖြစ်ပါတယ်။2020အဆိုပြုချက်အတွက်ရွေးချယ်မှုကိုခက်ခဲခဲလုပ်ရတာဖြစ်ပေမဲ့အခုလိုအဆိုပြုရန်ပုံငွေပမာဏဟာသူ့အစိုးရအဖွဲ့နိုင်ငံကြီးမူဝါဒပန်းတိုင်းအောင်မြင်ဖို့လုပ်ဖို့လုံလောက်မှုရှိတယ်လို့ပြောပါတယ်။ဒါပေမဲ့လွှတ်တော်အမတ်တွေကတော့ဝန်ကြီးပုံပြတင်ပြတယ်လို့မတွက်ကြပါဘူး
။ Boring Company အနေနဲ့မကြာခင်ကပြက်ကျခဲ့တဲ့737 Max 8လေယာဉ်တွေရဲ့မရက်တန်ရေးစနစ်မှာကွန်ပျူတာ software အဆင့်မြင့်နေတာတွေကိုမကြာခင်အပြီးတန်နိုင်တော့မယ်လို့ထုတ်ပြောလိုက်ပါတယ်။ Boring Company အမှုဆောင်တွေအနေနဲ့လေယာဉ်မောင်းသူတွေနဲ့လေကြောင်းမှုဆောင်စုစုပေါင်း200ကိုဌာနချုပ်ရှိရာ American ကစီယက်တယ်မြို့မှာမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာဒီ software အသစ်ကိုတွင်းနေချေချေစမ်းသပ်စစ်ဆေးပြီးပြီလို့ဆိုလိုက်ပါတယ်။ Boring Engineer ဘိုင်းဆိုင်ရာဒေါက်တာ Max Senate ကအရင်ဖြစ်ခဲ့တဲ့မတော်တဆမှုမျိုးနောက်ထပ်ဘတော်မှမဖြစ်အောင်အသေးချာလုပ်နိုင်တာတွေအားလုံးလုပ်သွားမယ်လို့ပြောခဲ့ပါတယ်ခင
်။ခုတော့သတင်းလွှာတွေကိုဆက်ပြီးနားဆင်ရမှာပါ။မတ်လ25ရက်နေ့ကနေ26ရက်နေ့အထိမလေးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနီလန်ရှာဖွေတဲ့နိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်လာတဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာနဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမစ်တို့ကနေရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မလေးရှားရဲ့ရည်တည်ချက်တွေကိုပြောသွားပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။မတ်လ25ရက်နေ့ကစတင်ခဲ့တဲ့ဆွေးနွေးပွဲအဖွဲ့မိန့်ခွန်းပြောကြားခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးစိုက်ဖူဒန်အဗ်ဒူလာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေအဆုံးသတ်စေရေးနီလန်းရှာဖွေဖို့အခုလိုပြောသွားပါတယ
် But what is worse is are we sure that genocide and ethnic cleansing has stopped
အဆိုးဆုံးကပါလဲဆိုတော့လူမျိုးတုံးတပ်ဖြတ်မှုနဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေရပ်တန့်အောင်လုပ်နိုင်ပြီလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်ဒီလိုပြစ်မှုကျွလွန်မှုတွေဆက်ပြီးမဖြစ်တော့ဘူးဆိုတဲ့အမှတ်ကံရရှိနေလားစခိုင်းပြည်နယ်မှာဒီကိစ္စနှစ်ပေါင်းတန်ကြာရှိနေကြတာပါကျွန်တော်တို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးဟောင် OIC ရဲ့မြန်မာနိုင်ငံဆိုင်ရာထူးခုစလဲစိုက်ထားမဲ့အနေနဲ့သူတာဝန်ယူထားတဲ့နေရာကနေမြန်မာဘက်ကတာဝန်ရှိသူတွေနဲ့အကောင်ဆုံးအတက်နိုင်ဆုံးနီးလန်းတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်လည်းအပြန်အလှန်ညှဉ်းခုံနေရတဲ့အကြောင်းအရာကိစ္စရပ်တွေပြည်လည်မှုရခဲ့ပေမဲ့ဒီပြစ်မှုကျွလွန်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေကတော့အခုအချိန်ထိပြောနေရတော့မှာပဲ
ရိုဟင်ဂျာအကျက်တဲကြီးကိုဖြည့်ရှင်းနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကပါဆုံးဖြတ်ချက်တွေအမြောက်အများချမှတ်ထားပေမဲ့လက်တွေ့အခုချိန်ထိဘာမှဖြစ်မလာသေးတဲ့အပေါ်မလေးရှားအစိုးရဘက်ကစိတ်ပြတ်မှုတွေရှိနေပြီးလက်တွေ့ထိရောက်တဲ့နည်းလမ်းတွေရှာဖွေကြဖို့တိုက်တွန်းကြောင်းဆွေးနွေးပွဲမှာမလေးရှားနိုင်ငံသားရဲ့ဝန်ကြီးစိုက်ဖူဒန်အဗ်ဒူလာကအခုလိုပြောသွားပါတယ
် What can we really do?What can the UN really do? What can the OIC really do?
ဒီတော့ကျွန်တော်တို့လက်တွေ့မှာဘာတွေလုပ်နိုင်လဲ?ကုလသမဂ္ဂ OIC မလေးရှားဆွေးနွေးနဲ့အာဆီယံတို့အနေနဲ့ဘာတွေလုပ်နိုင်လဲ?တနည်းပြောရရင်နောက်တစ်ဆင့်ဘာဆက်လုပ်မလဲ?နောက်တစ်ဆင့်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်မလား?ဒါမှမဟုတ်ဒီထက်ပိုကောင်းမွန်တဲ့နည်းလမ်းကိုရှာဖွေမလား?
အထူးသဖြင့်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်ခံခြင်းမရှိတဲ့ကိစ္စဟာအခြေခံလူခွင့်ရေးရှုထောင့်ကကြည့်ရင်အတော်လေးဆိုးရွားကြောင်းမလေးရှားနိုင်ငံသားဝင်ကြီးကဆွေးနွေးပွဲအတွင်းဝေဖန်ပြောဆိုသွားပါတယ်။ဒုတိယနေ့ဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးသူဖြစ်ပါဝင်ခဲ့တဲ့မလေးရှားနိုင်ငံသားဝင်ကြီးဟောင်းဇာယစ်ဟာမစ်ကတော့နိုင်ငံတကာဥပဒေကြောင်းအရအရေးယူနိုင်ရေးနည်းလမ်းတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ I think there are a lot of cons that's now here ICC will not
ICC နိုင်ငံပတ်သက်ရင်မတိကျမရေရာတဲ့အခြေအနေတွေရှိနေတယ်လို့ဆွေးနွေးကြသူတွေရှိသလို ICC နဲ့စတင်ပြီးကင်တွယ်တဲ့နီလန်းကပိုပြီးကောင်းတယ်လို့ဆွေးနွေးတင်ပြကြတာတွေကိုလည်းကျွန်တော်တို့နားထောင်ရပါတယ်ကျွန်တော်ကိုယ်တိုင်လည်း ICC နဲ့အရင်စတင်တဲ့နီလန်းကကောင်းတယ်လို့မြင်ပါတယ်မြန်မာအစိုးရဘက်ကဒီအတွက်နင့်နာကောင်းနင့်နာနိုင်ပေမဲ့ပြစ်မှုကိုတကယ်ကျူးလွန်သူတွေတာဝန်ရှိသူတွေကိုအ ਨੇ ဆုံးအရေးယူအပြစ်ပေးရမှာဖြစ်ပါတယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးဆက်လက်ဆောင်ရွက်ဖို့ဆိုရင်ကျွန်တော်တို့အတွက် ICJ နိုင်ငံတကာတရားရုံးကနေကင်တွယ်တဲ့နည်းလမ်းကအကောင်းဆုံးလို့မြင်ပါတယ
်မလေးရှားဆွေရကိုယ်တိုင်လည်းမကြသေးခင်ကပဲ ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုသဘောတူလက်မှတ်ရေးထိုးပြီးအဖွဲ့ဝင်တဲ့နိုင်ငံဖြစ်လာခဲ့တာပါဒါကြောင့်ပြဿနာရဲ့အကန့်အသတ်တွေတည်ထားပြီးသားဖြစ်တဲ့အတွက်အခြားနည်းလမ်းတွေနဲ့ဘယ်လိုရှာဖွေအရေးယူနိုင်တယ်လဲဆိုတဲ့လမ်းကြောင်းတွေကိုအဖြေရှာသင့်ကြောင်းစိုက်ထားမိကပြောပါတယ် ဒါပြင်အာဆီယံအဖွဲ့ဝင်တွေထဲမှာမလေးရှားနိုင်ငံကရိုဟင်ဂျာတွေဖိနှိပ်ခံရမှုနဲ့သူတို့ရဲ့မွေးရာပါအခွင့်အရေးတွေပြန်ရရှိရေးနိုင်ငံသားဖြစ်ခွင့်ပြုရေးစတာတွေကိုအကျယ်လောင်ဆုံးပြောတဲ့နိုင်ငံဖြစ်နေတဲ့အတွက်မြန်မာကမလေးရှားဆိုရင်ကန့်သက်ထားကြောင်းလဲဇိုက်ဟာမစ်ကအခုလိုပြောပါတယ
် Malaysia suffers as a result of being there
အိမ်မှာဖြစ်နေတဲ့ပြည်ပကတန်ကိုမလေးရှားအရင်ခံခဲ့ရပါတယ်ကျွန်တော်တို့နိုင်ငံမှာဗုဒ္ဓဘာသာဝင်မြန်မာ၄သိန်းလောက်အလုပ်လုပ်နေတာကိုကျွန်တော်တို့လက်ခံထားပြီးသူတို့ကလည်းတာမီပိတ်ပင်မှုတွေမလုပ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံကစီမံကိန်းတွေအတွက်တင်ဒါခေါ်တဲ့အခါမလေးရှားကိုမပေးပါဘူး။ဘာကြောင့်လဲဆိုတော့မလေးရှားကမြန်မာကိုအဝေးပန်းဆုံးဖြစ်နေလို့ပါ။အ
ာဆီယံဖွဲ့ဝင်နေတဲ့မှာမြန်မာနဲ့ပတ်သက်လို့သဘောကွဲလွဲမှုတွေအတော်လေးကြီးမားခဲ့ကြောင်းဇိုက်ဟာမစ်ကပြောပါရယ်။ OIC ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အနေနဲ့မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်ရမှာအခက်အခဲရှိခဲ့တာတွေကိုလည်းသူကအခုလိုပြောပါရယ
်။ It was very difficult for them to accept that you can discuss Myanmar in ASEAN meeting.
ASEAN ဆွေးနွေးပွဲဒီမှာမြန်မာနဲ့ပတ်သက်လို့တည်ထောင်ဆွေးနွေးတာကိုလက်ခံဖို့အခြားအဖွဲ့ဝင်နိုင်ငံတွေကအတော်လေးအခက်အခဲရှိခဲ့တာပါ။နောက်ဆုံးမြန်မာနိုင်ငံရဲ့ပြည်တွင်းရေးဟာဒေတာတွင်းကိုပြန့်နှံ့လာပြီးဒေတာလုံခြုံရေးအတွက်ပါစိုးရိမ်ရတယ်လို့ကျွန်တော်တို့ပြောတဲ့အခါသူတို့ကလက်ခံခဲ့ကြတာပါ။
ဒါကြောင့် OIC အနေနဲ့ရိုဟင်ဂျာကိစ္စဖြေရှင်းပေးဖို့ကန့်သက်ချက်တွေရှိနေတာကြောင့်အာဆီယံရဲ့ဂျာဝင်ဆောင်ရွက်မှုကိုလက်ခံပံ့ပိုးပေးဖို့သဘောတူခဲ့ကြောင်းဇိုက်ဟာမစ်ကဆိုပါတယ်။အာဆီယံအနေနဲ့ရခိုင်ပြည်နယ်တွင်းအခြေအနေတွေတိုးတက်ရေးကိုအာရုံစိုက်ပြီးဒုက္ခသည်တွေနေရပြန်ရေးမှလည်းဖိအားပေးမယ့်အစားအကာအကွယ်ပေးရေးအစီအစဉ်ကိုစောင့်ကြည့်တင်ကြောင်းဇိုက်ဟာမစ်ကဆွေးနွေးပွဲမှာပြောသွားပါတယ်ရှင်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတင်းရှောင်နေရစေဖြစ်ပါတယ်။မနေ့တော့နှစ်ဖက်တိုက်ခိုက်မှုအနည်းချင်းသာရှိပေမဲ့လက်နက်ကြီးတွေပစ်ခတ်မှုပုံများလာတယ်လို့ဒေသခံတွေနဲ့ရခိုင်တက်မတော်ဘက်ကပြောပါတယ်။မြမ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့မှာမြမတမတော်နဲ့ရခိုင်တမတော် AA တို့ကြားတိုက်ပွဲနဲ့ချင်းရှိခဲ့ပေမဲ့မြောက်ဦးနဲ့မင်းပြားနယ်ဆက်ကတောင်တန်းတွေပေါ်မှာတမတော်ကနေလက်နက်ကြီးတွေနဲ့ပစ်ကတ်မှုများပြားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ဒီနေ့မှာတိုက်ပွဲနေနေပေါ်ပေါ်ထိတွေ့မှုတွေလောက်တော့ရှိတယ်။ပုံမှန်စစ်ကတ်ကတော့လက်နက်ကြီးတွေနဲ့တနေကုန်တာလှမ်းပစ်နေတာတွေရှိတယ်။မြောက်ဦးမြို့နယ်ချင်းမှာရောနောက်ပြီးတော့ဒီမြောက်ဦးနဲ့မင်းပြားအဆက်နော်အဲ့ဒီဘက်မှာလည်းပဲပစ်နေတာရှိတယ်။
မြောက်မြုတ်နယ်စင်ဦးကျေးရွာဘက်မှာလည်းလက်နက်ကြီးတွေပြက်ခတ်တန်ကြားနေရလို့ဒေသခံတွေကြောက်လန့်နေကြတယ်လို့လည်းချစ်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးမောင်သိန်းထွန်းကပြောပါတယ်
။ဒီလိုရေပေါ်ပါတုံးရှောက်ပြီးမှတော့လီနေတော့တော့တာမီးစင်ဦးပေါ်ပါယူအီနေရာတွေကနေပြီးတော့သူတို့လက်နက်ကြီးနဲ့ပေါ်လို့သဖို့နေတဲ့နေရာမှာတိကျလဲကျွန်တော်လည်းလက်နက်ကြီးတွေတကြီးကြီးနေတယ်ဆိုတော့ကြောက်ကြောက်တာပေါ့ဒီဘက်ကရောဆိုတဲ့လေဟိုတစ်ဖက်ကရောဒီမှာနောက်ပြီးတော့မြောက်ဦးအီလိုကိုရှင်းစတဲ့နေမှာဘယ်ခုခုနေရဒီလိုပါလဲ
စင်ဦးကျေးရွာထက်ဘက်ကိုတတ်မတော်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့လဲမြောက်ဦးမျိုးနဲ့စစ်ဆောင်စခန်းတို့ကိုသွားရောက်နေတဲ့ရခိုင်ပြည်နယ်လှုပ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ
်အမြောက်ကတော့10မိနစ်တကြိမ်15မိနစ်တကြိမ်ဒီလိုမျိုးပြစ်နေတာရှိပါတယ်မြောက်ဦးရဲ့အစ်စ်ဖက်ကကြားရတယ်ဗျဒုက္ခတွေစခန်း6ခုကိုကျွန်တော်ပတ်ပြီးတော့တယ်အဲ့ဒီမှာဒုက္ခတွေတွေနဲ့တွေ့တယ်၊ကိုမြင့်ကယ်ဆေးရဲ့လုံနေတဲ့သူတွေနဲ့တွေ့တယ်။အဲ့ဒီအချိန်မှာပဲလမ်းကျနေရတာ
။မနေ့ကလည်းရတိတ်တောင်မြို့နယ်ခရုချောင်းနဲ့ပဲရတုရွာကျမ်းမှာမြမတမတော်နဲ့ရခိုင်တမတော် AA ဖွဲ့တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပြီးရွာသားတထောင်ခန့်နေရာကနေစွတ်ခွာထွက်ပြေးနေရတယ်လို့ပဲရတုကြီးရွာအုပ်ချုပ်ရေးမှူးဦးမောင်သာလှိုင်ကပြောပါတယ
်။တိုက်ပွဲဖြစ်တာကဟိုမနေ့ကစင်နာရီခွေးလောက်ကွာဖြစ်တာ၃နာရီ15မိနစ်လောက်ကြာပြီးကနေနဲ့လာဖြစ်တာနေရင်ကစကြီးနဲ့လာဖြစ်တာ
စစ်ရှောင်ခူးချောင်းရွာသားတွေဟာဈေးခေါင်းရွာမှာတင်းရှောင်နေရတယ်လို့အခုချိန်ကြီးအိမ်မပြန်ရဲသေးဘူးလို့သူကဆိုပါတယ်။မနေ့ကရတိတ်တောင်မြို့နယ်မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွဲဘက်တွင်းမှူးဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။ရေစုတောင်းဘက်မှာဖြစ်ခဲ့တာတော့ရှိတယ်။ရေစုတောင်းဘက်မှာနေကင်းပိုင်းမှာဖြစ်တာတာမန်ထိတွေ့မှုပါပဲ။26ရက်နေ့မနေ့လို့2နာရီလောက်က9နာရီလောက်ဖြစ်သွားတာရှိတယ်။ဟိုကြောက်တော့လည်းမြောက်ဦးကျမ်းမှာဒေမိုကောင်းသွားအပြောင်းလဲမှာပြီးပါပဲလမ်းလုံးကြုံရေးဖွင့်တဲ့လို A 150လောက်လက
်မနေ့ကမြောက်ဦးမြို့နယ်လင်းမွေတောင်တိုက်ပွဲမှာနှစ်ဖက်အကြဆုံးတွေရှိနေခဲ့တယ်လို့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်မြောက်ဦးမြို့
အဲ့ဒီမဲမြေတောင်မှာဟိုအခြေပြုထားတဲ့ဗမာစစ်တပ်ရဲ့ခလာ250အဲ့ဒီဆိုင်ရင်ကိုနော်ကျွန်တော်တို့ဒီအခိုင်အမာတို့ရဲ့ဒီဒီကမန်တော်စစ်ကြောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်ဒီမနေ့6နာရီလောက်မှာတော့ဒါအပြတ်အစရှင်းမင်းပြီးတော့ကျွန်တော်တို့ဘက်ကနေအောင်မြင်ကြောင်းနဲ့ပြန်လည်ဆက်ဆံနိုင်ခဲ့တယ်အဲ့ဒီတိုက်ပွဲမှာဗမာစစ်တပ်ဖက်ကတော့ထိခိုက်ကြဆုံးမှုစုစုပေါင်း50ကျော်အထက်ရှိခဲ့တယ်ဗျကိုယ်တော်တို့ဘက်ကတော့ဒါတိကျကြဆုံးမှုအနည်းဆုံးနဲ့နေပြီးတော့နော်ကြီးအောင်ဆုံးဆက်ဆိုင်နိုင်ကြတယ်လို့ပြောရရတယ်
။နှစ်ဖက်တိကျကြဆုံးမှုအရေးအတွက်ကိုတော့တမတော်ဘက်ကလည်းထုတ်ပြောခြင်းမရှိခဲ့ပါဘူး။ဖေဖော်ဝါရီနဲ့မတ်လ2လအတွင်းအေအေနဲ့မြန်မာဆိုရတတ်တို့ကြားတိုက်ပွဲပေါင်း100နီးပါးဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်တွင်တမတော်နဲ့အေအေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်တွင်ကျေးရွာသား2000ကျော်ဒုက္ခသည်ဖြစ်စစ်ဘေးတန်းချောင်နေရသလိုဒေသတွင်လူခွေချိုးဖောက်ခံရမှုတွေဖမ်းဆီးရိုက်နှက်ခံရမှုတိုက်ပွဲတွင်ထိခိုက်ဒိဆုံတန်ရာရရှိမှုတွေကလည်းတနေ့တခြားမြင့်သက်လာနေတယ်လို့ဒေတာတွင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အမျိုးသားစာပေတတသာဆုရှင်စာရေးဆရာမကြီးအသက်86နှစ်အရွယ်ခင်ဆွေဦးဟာမနေ့ညကရန်ကုန်မြို့မှာကွယ်လွန်သွားပါတယ်ဆရာမကြီးနဲ့ပတ်သက်တဲ့ပြည်ပရောက်မြန်မာစာရေးဆရာတွေရဲ့အမှတ်တရပြောကြားချက်တွေကိုကိုညံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်စာရေးဆရာမကြီးခင်ဆွေဦးရဲ့နာမည်အရင်းကဒေါခင်ဆွေဦးဖြစ်ပြီးသူအသက်73နှစ်အရွယ်ဟိုတချင်ကထုတ်ဝေခဲ့တဲ့တန်တော်ဆင့်သတင်းစာမှာခင်ဆွေဦးဆိုတဲ့ကလောင်နာမည်နဲ့ကလေးကန္တာမှာဝတ္ထုဆောင်ပါစရေးခဲ့တာပါ1962ခုနှစ်မှာထုတ်ဝေတဲ့ဒိုတိုင်းဌာနီဆိုတဲ့ပထမဦးဆုံးလုံငင်းဝတ္ထုကြောင့်စာပေနယ်မှာထင်ရှားခဲ့ပြီးအဲ့ဒီဝတ္ထုကိုအခုချိန်ထိအကြိမ်ကြိမ်ပြန်လည်ရိုက်နှိပ်ထုတ်ဝေနေရဆဲဖြစ်ပါတယ်ဒေါခင်ဆွေဦးရဲ့အဲ့ဒီဝတ္ထုနဲ့ပတ်သက်လို့ဆရာမကြီးရဲ့အရင်နှီးဆုံးစာပေမိတ်ဆွေတူဖြစ်တဲ့လက်ရှိအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူကဗျာဆရာစာပေဝေဖန်ရေးဆရာကြီးမောင်စွမ်းကြီးကအမှတ်တရတချို့ကိုပြောလာပါတယ
်အဲတော့ဒိုင်းဌာနီကတော့နာမည်အကြီးဆုံးပေါ့လေအဲ့ဒါလည်းဟိုခဏခဏလည်းပြန်ထုတ်တယ်သူကဟိုဒီဟိုဗိုလ်ချုပ်ကျော်စောအထူးပြုပြီးတော့ဟိုဗိုလ်ချုပ်ကျော်စောကိုလေ့လာပြီးတော့ချစ်ခင်တဲ့စိတ်နဲ့ရေးတာဆိုတော့လေသူကအဲ့ဒါမျိုးရေးတဲ့နေရာမှာတော့အမှန်ကောင်းပါတယ
်ဆရာမကြီးဒေါခင်ဆွေဦးဟာစပယ်ဗျူမဂဇင်းမှာအက်ဒီတာချုပ်အဖြစ်နှစ်ပေါင်းအတော်ကြာစာပေတာဝန်တွေကိုကျေပွန်ခဲ့သူဖြစ်တယ်လို့အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့စာရေးဆရာမမေငင်းကပြောပါတယ
်ဟိုမေဦးဟာကျမတို့မေဦးလို့ခေါ်တယ်လို့ပဲတကယ်အမေလို့ပဲပေါ့ကျမတို့စာစာရေးတဲ့အချိန်အသက်30ကျော်လေးစာရေးဆရာမပေါ့စာကိုတည်တည်ချာချာကိုဂရုတစိုက်နဲ့အတိမတ်ပြုတဲ့စာရေးဆရာမကြီးတွေထဲမှာဆိုရင်ဒါမေဦးကထိတ်ဆုံးရပါတယ်လို့ပြောလို့ရပါတယ်မေဦးမှာထူးခြားတဲ့အချက်ကဒေါခင်ဆွေဦးမှာထူးခြားတဲ့အချက်ကလူငယ်တွေကိုတိတ်နေရပေးတယ်ပြီးတော့တိတ်အတိမတ်ပြုတယ်စာပေအလုပ်ကိုလုပ်တဲ့နေရာမှာဟိုငွေရေးချေးရေးဘလောက်ပဲအရှုံးပေါ်နေပါစေစာကောင်းပေကောင်းရှိကိုရှိရမယ်ဆိုတဲ့စိတ်နဲ့ဒီစပယ်ဗျူမဂဇင်းကိုလုပ်တာဟာဟိုနောက်ဆုံးလုံးလုံးကြီးမရတော့လို့ဟိုစွန့်လိုက်ရတဲ့အထိဟိုအဆုံးရှုံးခံဘဝတွေပါရင်းအချိန်တွေပါရင်းပြီးတော့ပေးခဲ့တာတစ်သက်လုံးစာပေစိတ်နဲ့ရှင်တန်သွားတဲ့စာရေးဆရာမကြီးစာပေသမားတွေကိုပြောထောင်အားပေးသွားတယ်ချစ်ခင်သွားတယ်ဆရာဆရာမကြီးလို့ပြောလို့ရပါတယ်ရှင
်တကယ်တော့ဆရာမခင်ဆွေဦးရဲ့စာပေတွေဟာနိုင်ငံရေးနဲ့တော်လှန်ရေးအပေါ်အခြေခံထားတာများတယ်လို့မောင်စွမ်းကြီးကမှတ်ချက်ပေးပါတယ
်တကယ်တော့သူကတော်လှန်ရေးစာရေးဆရာမကြီးတယောက်ပဲတို့ကတော့သူ့ကိုသူ့စာမရေးခင်ဒုရီယမဂဇင်းမှာသူ့ဖေအချပါဒီမလေးအေးဆိုပြီးတော့မင်းကလေးတမ်းမဲ့တခါလေယောက်ျားလေးတွေလို့နေကြစားကြတယ်ဆရာဥစားကိုအဲ့လိုငငယ်သူ့ကိုစံထားခဲ့ရတယ်ကိုအမကြီးတယောက်လို့ခင်းနေရတာပေါ့လေမြို့ပေါ်ရောက်လာတော့ဆရာကြီးဆရာအဖြစ်နဲ့အတူတူတွေ့ကြတော့လည်းမောင်နှမလို့ခင်းကြပါတယ်သူကနော်မဟာဆွေရဲ့တမီးပြီးပြီးအဲမြို့ချစ်စိတ်သက်ကလည်းရှိတယ်အချို့ပြန်သူကဗိုလ်ချုပ်ကျော်သောရဲဘော်သုံးချက်ဝင်ဗိုလ်ချုပ်သောနဲ့လည်းအမှန်တန်ခင်ဗျာသူအကိုရွှေလို့သူခေါ်တာတရားကောင်းကြီးကိုချစ်မြတ်နိုးတဲ့ရိုးသမီးတယောက်ပေါ့လေနော်အဲ့တော့သူကနော်နိုင်ငံရေးဝထုတွေရေးတယ်တောင်းတာလှုပ်ရှားမှုတွေအကြောင်းတွေရေးတယ်အဲ့လိုရေးတဲ့နေရာမှာတော့သူဟာထိတ်တန့်စာရေးဆရာမကြီးရတယ်အမြဲတမ်းလေးရိုးလေရိုးသားပါတယ
်စာရေးဆရာမကြီးခင်ဆွေဦးကိုဖခင်စာရေးဆရာကြီးမဟာဆွေနဲ့မိခင်ဒေါ်ကြည်ကြည်တို့က1933ဒီဇင်ဘာစကိုင်းမြို့မှာမွေးဖွားခဲ့ပြီးဒေါ်ခင်ဆွေဦးဟာငယ်စဉ်ကရန်ကုန်မြို့မှာအထက်တန်းပညာကိုသင်ယူခဲ့ပါတယ်1950ခုရန်ကုန်တက္ကသိုလ်မှာပညာသင်ကြားခဲ့ပေမဲ့1956မန္တလေးတက္ကသိုလ်ကနေဝိဇ္ဇာဘွဲ့ရခဲ့သူဖြစ်ပြီး1968ခုနှစ်မှာပညာရေးတက္ကသိုလ်ကနောက်ထပ်ဘွဲ့ရသူလည်းဖြစ်ပါတယ်။ 1952年、アゼティン、アゼニー、ガラマ、ヤングテグドウェ、サネゼン、アテン、アプエ、トゥエベ、トゥインムーピ、タウン、ユゲドロ、トランゴヤ、アゼニー、アゼドウマ、ウウエ、メグゼン、トゥエベ、エリタ、ピバレ。トゥイダトウィゲレ、サウディガロ、トランゴヤ、チョセティンマ、トゥタイタニー、チョセティンマ、ケネ、トゥ、ボワネ、モンダイ、トランゴヤ、チョセドウマ、ニニニャンバゼ、ソンドミャン、サラディ、ピビ、トランゴヤ、コネセン、ナクニマ、トウィレ、
ニジピャロ、ニューリメス、ウトグロ、ヨシン、ヤクギバレ、サマイエン、ナソン、ロニン、ロピョロジャネメ、ザガイン、タミ、ダイアリゴ、ナタン、トングネマ、ヨタトウィケビ、ロニンサー、ウボン、コネセット、ヨタゲラバ、ナタン、サナコネマロ、ミュータサビ、タタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタタ မယ်လို့ကြွေးကြော်နေကြပါတယ်။ဝင်ကြီးချုပ်ဟောင်း Taxing Shinawat ထောက်ခံပေးထားတဲ့ဖျက်ထိုင်းပါတီကညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ပြောအပြီးလေးမှာပဲ။လက်ရှိစစ်အစိုးရထောက်ခံပေးထားတဲ့ Plan Prachat ပါတီကတော့သူတို့သာညွန်ပေါင်းဖွဲ့နိုင်မှာပါလို့ကြုံဝါလိုက်ပါတယ်။ရွေးကောက်ပွဲရလက်အပြည့်စုံမကြေညာနိုင်သေးချိန်မှာထိုင်းနိုင်ငံရေးမတေချာမှုတွေများလာတော့ကိုဝင်းမင်းကစပ်ပြီးတင်ပြမှာပါရှင
်။ဟုတ်ကဲ့ပါ။တနင်္ဂနွေနေ့ကလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲအပြီးလက်ရှိအချိန်ထိအောက်လွတ်တော်မဲအများဆုံးရထားတဲ့ဖျက်ထိုင်းပါတီကပါတီငယ်6ခုနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့မနေ့ကကြေညာခဲ့ပြီးလေးမှာပဲစစ်တပ်ပါတီဖလန်ပရချရက်ပါတီဘက်ကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့တခြားပါတီတွေနဲ့အေးအေးဆေးဆေးပြင်ဆင်နေတယ်လို့ပြန်ပြောလိုက်ပါတယ်။လက်ရှိအစိုးရဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်ဆက်တင်ဖို့ရှိတဲ့ဖလန်ပရချရက်ပါတီခေါင်းဆောင်อุตมะ7เนยนาก็
คือเรามั่นใจอย่างนี้กันนะครับเรามั่นใจว่าพรรคพลังประชารัฐเนี่ยจะสามารถ
พลันประชาชนปาร์ตี้อนิเนี่ยနိုင်ငံရေးအတွေ့အကြုံတူတဲ့အခြားပါတီတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မယ်လို့ယုံကြည်မှုအပြည့်ကိုရှိထားပါတယ်ဝင်ပါမဲ့ပါတီအရေးအတွက်ကိုလည်းများနိုင်သမျှများအောင်ကြိုးပမ်းစူးစီးသွားမှာပါဒါပေမဲ့အလောတကြီးလုပ်စရာတော့မလိုသေးပါဘူ
းတကယ်တော့တနစ်လာနေ့ထိရထားတဲ့မဲရလက်တွေရအောက်လွတ်တော်မှာဝင်းရုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီက139နေရာရထားပြီးစစ်တပ်ပါတီဖလန်ပရချရက်ပါတီကတော့69နေရာရထားပါတယ်ဒါပေမဲ့စစ်တပ်စိတ်ကြိုက်ရေးထားတဲ့လက်ရှိဖွဲ့စည်းပုံအရအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းအများဆုံးမဲနဲ့အစိုးရဖွဲ့ရမှာမှာအထက်လွှတ်တော်တစ်ခုလုံးပဲ250ကိုစစ်တပ်ကရထားပြီးဖြစ်ပြီးအောက်လွှတ်တော်မှ900အတွက်သာအခုပြိုင်နေကြရတာပါလာမယ့်တောက်ကြနေမှာကနူးရလက်ထွက်လာပြီးအဖြူမဲနည်းနည်းစခွဲဖို့မျှော်လင့်နေချိန်မှာစစ်တပ်ပါတီဖလန်ပရချရက်ကောင်းဆောင်ဥတ္တမကသူတို့အနေနဲ့အလောတကြီးလှုပ်ရှားမလို့ပုံကိုအခုလိုဆက်ပြောပါတယ
်။ตอนนี้เรายังอยู่ในกระบวนการนะครับอย่างที่ผมเรียนว่าเราคุยกับพรรคการเมืองต่างๆ
အခုလုံးလုံးစင်မှာတော့ညွန်ပေါင်းအစိုးရမှပါဖို့အလားအလာရှိတဲ့အခြားပါတီတွေနဲ့စတင်ဆွေးနွေးနေတဲ့အဆင့်မှာပဲရှိပါသေးတယ်။
ဒါအပြင်တောက်ကြနေထွက်လာဖို့ရှိတဲ့ကနဦးရလက်အပြီးမေလ9ရက်နေ့ကြာမှတရားဝင်ရွေးကောက်ပွဲရလက်အပြည့်အစုံကိုကျင်းညာဖို့ရှိနေတာမို့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီဘက်ကအလင်းစလူအစိုးရဖွဲ့ဖို့ကြေညာတာကိုစစ်တပ်ပါတီခေါင်းဆောင်ကအခုလိုဝေဖန်လိုက်ပါတယ
်။ไม่มีกลุ่มไหนซีกไหนที่พูดได้จริงจังว่ารวมเสียงได้เท่าไหร่เพราะ
เบปาร์ตี้อนิเนมาแม้อများสุยาเรလို့မပြောနိုင်သေးပါဘူး။ဘာလို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရည်တွက်နေတာကမပြီးဆုံးသေးလို့ပါ
။တကယ်တော့ဒီရွေးကောက်ပွဲနောက်ဆုံးရက်လည်ကြေညာမဲ့ရက်ရောက်ဖို့တလားခွဲလောက်လုံနေသေးချိန်မှာရွေးကောက်ပွဲမဲလိမ်မှုတွေရှိနေတယ်လို့ဆဆွဲချက်တွေလည်းထွက်ပေါ်နေတာမို့ထိုင်းနာကနိုင်ငံရေးနဲ့စီးပွားရေးအတွက်မရေရာမှုတွေဖြစ်နေပါတယ်။တကယ်ကအထက်နဲ့အောက်လွှတ်တော်နှစ်ရပ်ပေါင်းအမတ်950ရှိတဲ့ထိုင်းလွှတ်တော်ထဲမှာစစ်တပ်ပါတီအတွက်တော့ယာပီသားအထက်လွှတ်တော်မှ250အပါအဝင်စုစုပေါင်း395မဲချော်ရရင်အစိုးရဖွဲ့နိုင်မှာမို့အခုရထားပြီးသား69နေရာအပြင်နောက်ထပ်မဲ29မဲချော်သာလိုပါတော့တယ်။ဒါပေမဲ့ဝင်ကြီးချုပ်အောင်တက်ဆင်ရဲ့ဖျက်ထိုင်ပါတီအတွက်တော့အောက်လွှတ်တော်မှာအခုနိုင်ပြီးသား139နေရာအပြင်နောက်ထပ်239နေရာကျော်ရဖို့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ကျမတို့ VOA American အသံမြန်မာပိုင်းရဲ့ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော
့ Well, there's nothing wrong with nationalism. There's nationalism there are two sides. One is
ဒါကတော့မြန်မာနိုင်ငံကအမျိုးသားရေးစိတ်ဓာတ်နဲ့ပတ်သက်လို့သုံးသပ်ဆွေးနွေးထားတဲ့ဥကျော်ဇန်သားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားကြရအောင်ပါပါ။အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာ Bananas, Brights and Bad Neighbors ဆိုတဲ့ကောင်းကြီးနဲ့strategypage.com မှာရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်။2019မှာမြန်မာစစ်တပ်ရဲ့အဓိကတာဝန်ကတော့တရုတ်က CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းလုပ်တဲ့ရှမ်းနယ်ရခိုင်ပြည်နယ်တွေရှိတိုင်းရင်းနဲ့နှစ်ကိုင်းအုပ်စုတွေကိုနှိမ်နင်းရေးပဲဖြစ်တယ်လို့အစချီရေးသားထားပါတယ်။ CMEC သဘောတူညီမှုကို2018နှောင်းပိုင်းကလက်မှတ်ရေးထိုးခဲ့ပြီးကီလိုမီတာ1900ရှည်တဲ့ဇင်းကြံလမ်းကြောင်းတစ်လျှောက်မှာတရုတ်တောင်ပိုင်းယူနန်ပြည်နယ်ကနေမြန်မာအလဲပိုင်းမန္တလေးအထိနောက်ဖက်မှာတော့ရှမ်းနယ်ရခိုင်ကိုဖြတ်ပြီးကြောက်ဖြူအထူးစီးပွားရေးဇုန်နယ်မြေအထိပေါက်တဲ့တယူပို့ဆောင်ရေးဇင်းကြံလမ်းဆောက်လုပ်မှဖြစ်ပါတယ်။ဒီဒေသတွေမှာတနက်ကိုင်းသဘုံလှုပ်ရှားမှုတွေကိုသိထားသလိုမြန်မာဘက်ကလည်းဆောက်လုပ်ရေးလုပ်ငန်းတွေအနီးမှာသဘုံတွေမကတ်နိုင်အောင်လှုပ်ပေးဖို့တာဝန်ကိုယူထားတာလည်းဖြစ်ပါတယ်။ CMEC ဇင်းကြံမှာမော်တော်ကားလမ်းမြေထားလမ်းတွေကိုပြုပြင်ဖို့နဲ့လိုအပ်ရင်လမ်းအစ်စ်တွေဖောက်လို့ဖို့ရှိပြီးပိုက်လိုင်းတွေနဲ့လျှက်စစ်တပ်အားလိုင်းတွေချဖို့ဖြစ်ပါတယ်။ဒီစီမံကိန်းကိုတရုတ်ကငွေကြေးစိုက်ထုတ်မှဖြစ်ပြီးတရုတ်အလုပ်သမားတုံးနဲ့တရုတ်ဆောက်လုပ်ရေးကော်မတီတွေကတာဝန်ယူလုပ်ကင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံဟာရင်းနှီးမြှုပ်နှံမှုလိုအပ်နေပြီး1988ခုနှစ်ကစလို့တရုတ်ကမြန်မာနိုင်ငံမှာအဓိကနိုင်ငံခြားရင်းနှီးမြှုပ်နှံရှင်ဖြစ်ခဲ့ပြီးအခုဆိုစီမံကိန်းစုစုပေါင်းဟာဒေါ်လာဘီလီယံ20တန်ဖိုးရှိတာဖြစ်ပါတယ်။ရှမ်းပြည်နယ်မှာနောက်ထပ်ပြဿနာတစ်ခုကတော့မြန်မာနိုင်ငံရဲ့မူရစ်ဆေးမှောင်ခိုရောင်းဝယ်တဲ့ပဟိုချက်ဖြစ်လို့ပါပဲ။လက်နက်ကိုင်းသဘုံတွေကမူရစ်ဆေးရရတဲ့ဝင်ငွေနဲ့လှုပ်ရှားနေကြတာဖြစ်ပါတယ်။မူရစ်ဆေးမှာအထူးသဖြင့်မက်ဆေးပြားအရောင်းဝယ်ဟာတိတ်ကိုကြီးပွားနေပြီး2010မှာတန်30ကနေ2018မှာထုတ်လုပ်မှုဟာတန်တရာကျော်သွားပြီဖြစ်ပါတယ်။ဘိန်းနဲ့ဘိန်းပြူစာမက်ဆေးပြားဟာအဓိကဝင်ငွေရှာလို့ရစေတဲ့မူရစ်ဆေးဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံကထွက်တဲ့ရာဘလို့ခေါ်တဲ့မက်ဟာအရှေ့တောင်အာရှနဲ့တရုတ်မှာလူကြိုက်များဆုံးဖြစ်ပြီးရာဘဆေးပြားတစ်ဝက်နီးပါးဟာတရုတ်ကိုဝင်ပြီးဒုတိယကတော့ထိုင်းနိုင်ငံကိုရောက်တာဖြစ်ပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေမှာတရုတ်အစိုးရအပေါ်ထက်စီးပွားရေးလုပ်ကိုင်းနေတဲ့တရုတ်တွေပေါ်မြန်မာရဲ့အဓိကမကျေနပ်ချက်တွေပေါ်ပေါက်ခဲ့တာပါ။တရုတ်ကမြန်မာတွေကိုအတုံးချပြီးနှီးအမျိုးမျိုးနဲ့အမျက်ထုတ်ခဲ့ကြတာဖြစ်ပါတယ်။မကြသည့်မီကတရားမဝင်ငွေရှာတဲ့နှီးနှီးရှိခဲ့ရမှာတနည်းကတော့မြန်မာနိုင်ငံကတိုင်းရင်းအမျိုးသမီးတွေကိုဖျားယောင်းပြန်ပေးဆွဲပြီးတရုတ်မျိုးသားတွေအတွက်ဇနီးများဖြင့်ရောင်းစားတဲ့လုပ်ငန်းပဲဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတရုတ်ရဲ့မိသားစုတစုတာသမီတူကန့်တတဲ့ policy နဲ့သမီးမိန်းကလေးတွေကိုမလိုလားပဲတပ်ပစ်တာကိုဝင်ဖျက်ချတာတွေပြုလုပ်မှုကြောင့်တရုတ်ပြည်မှာယောက်ျားတွေဟာမိန်းကလေးတွေထက်20ရာခိုင်နှုန်းဥယေပိုနေတာဖြစ်ပါတယ်။ဇနီးများလိုချင်ကြပြီးကြံရမရကြတဲ့တရုတ်အမျိုးသားတွေကမြန်မာနိုင်ငံကရောင်းစားခံရတဲ့တိုင်းရင်းသားအမျိုးသမီးတွေကိုလိုလိုလားလားဝယ်ယူကြတဲ့ပြဿနာပဲဖြစ်ပါတယ်။နှ Now, Pitana Kugaro, Tioga, Nabio Ginwe, Saita Pipari, Yamanangama, Tio Tioga, Tioga, Papundi, Lugaina, Shibi, me, Nabio Gin Saita, Lunga, Alo Nibaha, Ubrego, Tinim Ho, Tini Chopapi, Nangam Pine, Tiagam Pine, the Dodri, ma, Tiamwe, Potas, Hiruine, Dami Ozari, Tebi, Nabio Ginwe, Saitago, Doche, Lugai, Nijara Pipari, Dajang, Yamam Yopanshi, Tain Dari, Dre, Tioga. Ini jingang pikere karaha, mashidalo shaware, subi, yama, bananas, brights and bad neighbors, swiss how mama, popia, tavare shim.
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကအရှင်ရောပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပုံပန်မှုတွေရှိနေပါတယ်မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ကြီးဖြစ်တက်မဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းဘက်ကပဲပြောခဲ့ပါတယ်ဒါဆိုရင်အေးအေးကိုငြင်းကြဲရေးလုပ် ဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမည်ကို့မေးလို့ဓာတ်တွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ပဲဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့12923822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။စနေနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကနေသောတာရှင်တွေရဲ့သဘောထားအမြင်တွေကိုထင်ဟပ်စေဖို့အခုလိုဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတင်ဆက်နေပါတယ်ရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
တော်ရရှိများရှင်မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အာနာလူဖြစ်စီစေတနာကောင်းလူဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တယ် TAB tab ကတော့ဘန်းစကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Say, let me foot the bill for this.
အတိအပယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်းစကားအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here, let meIt's my treat.
Now ta na sin chi ja ya aw.
Here, let me, it's my treat.
A ti be ga ro jma jwe ba me so da be phit par de. Di niya ma T R E A T treat ga a ti be myo myo shi ba de. Sait chan da ya aw, jwe da, mwe da, let saung pe da, sa ta phin ko yi nyun pyo so da phit par de. Sa taw sain twa lo be du ga jwe ma le. A naw nai nga ma lo ko twe ko pe ja ji so yin go be lu pyo ma le.
Dutch treat.
Now to count nasin chi ja ya aw.
Dutch treat.
Dutch treat asa now ta pyo lo ya de a tong de myo ga.
Go Dutch.
Now to count nasin chi ja ya aw.
Go Dutch.
Di niya ma DUTCH Dutch ga be ga la de le. Shin pya ya me suin no Holland naingan da Dutch ga la da phit par de. Lon ge de ni paung 300 jo ga British ne Dutch ri haစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်ဆစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူစင်ကပေါ့
ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှာတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါတယ်သောရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်။အခုတော့ဦးကျော်စန်းသားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်မှာပါ။အမျိုးသားရေးစိတ်ဓာတ်ဒါမှမဟုတ်ကိုယ်နိုင်ငံကိုယ်လူမျိုးကိုချစ်တဲ့ဟာမှာဘာမှမှားယွင်းတဲ့ကိစ္စမဟုတ်ပေမဲ့မှန်မှန်ကန်ကန်ချစ်တတ်ဖို့လိုတဲ့လွဲမှားတဲ့အမျိုးသားရေးစိတ်ဓာတ်ဟာအန်ဒီရဲ့ကြီးတယ်လို့ပါမော့ခဒေးဗစ်စတိုင်းကဆိုပါတယ်ကျမတို့ဒီတပတ်ဥကြောဇန်သားရဲ့အစီအစဉ်မှာဂျော့ချ်တောင်းတက္ကသိုလ်ဂုံဒူးဆောင်ပါမော့ခစတိုင်းဘတ်နဲ့ဥကြောဇန်သားကဆွေးနွေးသုံးသပ်ထားပါတယ်ရှင်
အမရှိုင်မခနာဒီကနေ့ကဘာမှာအမျိုးသားရေးဝါဒီ nationalist ဆိုတဲ့သုံးနှုန်းကိုဆုတ်ချပြောဆိုနေကြတာတွေ့ရပါတယ်။ဆရာရဲ့သဘောထားကြားပြရစေခင်ဗျာ
။ There's nothing wrong with nationalism. There's but if nationalism there are two sides. One is the
မျိုးသားရေးဝါဒဆိုတာဘာမှမှားတာမဟုတ်ပါဘူး။ဒါပေမဲ့ nationalism မှာစိတ်ပိုင်းနှစ်ခုရှိပါတယ်။ patriotism ကိုယ်မျိုးကိုချစ်တဲ့မျိုးချစ်စိတ်ဟာအပြုသဘောဆောင်ပါတယ်။ကိုယ်လူမျိုးကိုယ်တိုင်းပြည်ကိုဝေဖန်စရာရှိတာကိုဝေဖန်မယ်ဒါပေမဲ့ချစ်တယ်ဒါကအပေါင်းလက္ခဏာဆောင်တဲ့မျိုးချစ်စိတ်ဓာတ်ပါနောက်တစ်ပိုင်းကတော့ jingoism လို့ခေါ်တဲ့တယူသံမျိုးချစ်ဝါဒဖြစ်ပါတယ်ကို့အစိုးရကို့လူမျိုးရေးအတိုင်းဝိုင်းဆိုတိုင်းမစင်စားမစင်ကျင်မဲနဲ့ဇွတ်မိတ်ထောက်ခံတဲ့စိတ်ဓာတ်ဖြစ်ပါတယ်ဒါကတော့တိတ်ပြီးတော့အနေကြီးပါတယ်ဒီလိုပါပဲ ethno nationalism လို့ခေါ်တဲ့လူမျိုးစုအခြေပြုအမျိုးသားရေးဝါဒဆိုတာရှိပါသေးတယ်အရှိမပြောခဲ့တဲ့ဟာတွေနဲ့ကွဲလဲပါတယ်လူမျိုးနွယ်ကိုအခြေခံပြီးတော့ငါတို့လူမျိုးသူတို့လူမျိုးဆိုပြီးတော့ခွဲကြပါတယ်တဟာမွတ်စလင်တွေကဂျူးတွေဒါမှမဟုတ်ကက်သလစ်တွေကိုမုန်းတီးတာမျိုးလို့ဘာသာရေးကိုအခြေခံမယ်ဒါမှမဟုတ်လူမျိုးစုရေးကိုအခြေခံမယ်စသဖြင့်မျိုးမျိုးရှိနိုင်ပါတယ်နိုင်ငံလိုက်လည်းဖြစ်နိုင်တယ်လူမျိုးစုလိုက်လည်းဖြစ်နိုင်ပါတယ
်ဒါပေမဲ့တချို့ nation state လို့ခေါ်တဲ့အမျိုးသားနိုင်ငံတွေရဲ့အမျိုးသားစိတ်ဓာတ်ကြတော့လူမျိုးရေးကိုအခြေခံပြီးဖြစ်လာတာပဲမဟုတ်လားခင်ဗျာ
No it's because it depends upon the country it's very very different
မဟုတ်ပါဘူးနိုင်ငံတစ်ခုချင်းလိုက်ကွဲလဲပါတယ်တိတ်ပြီးတော့ကိုကွဲလဲပါတယ်မြန်မာနိုင်ငံမှာတော့ဒါဟာတိတ်ကိုထူးခြားနေပါတယ်မြန်မာဘာမာဆိုတာကတကဘာလုံးအသိမှတ်ဖြူထားတဲ့နိုင်ငံတစ်ခု state ဖြစ်ပါတယ်အငင်းပွားစရာမရှိပါဘူးဒါပေမဲ့ nation လူမျိုးတစ်မျိုးလားဆိုတာကမေးစရာရှိနေပါတယ်လူမျိုး nation ဆိုတာဟာပထဝီနိုင်ငံတစ်ခုတွင်အားလုံးကတူညီမှုရှိတယ်ဆိုတဲ့အယူဆတစ်ခုရှိကြသူတွေကိုစုစည်းထားတဲ့သဘောပါအမေရိကန်မှာဆိုရင်စစ်စစ်ဆက်ဆက်မမင်းရင်တော့အမေရိကန်လိုပဲပြောကြမှာပါပဲ။နောက်ကျောင်းကိုစီစစ်ကြည့်မယ်ဆိုလို့ရှိရင်အီတလီဖြစ်ချင်းဖြစ်မယ်၊ဂျာမန်ဖြစ်ချင်းဖြစ်မယ်၊ကက်သလစ်ဖြစ်ချင်းဖြစ်မယ်။ဒါပေမဲ့အမေရိကန်လူမျိုးဆိုတဲ့ပုံမှာအလုံးကလွှမ်းခြုံပြီးတော့တစ္ဆာစောင့်တည်ရိုသေကြပါတယ
်။မြန်မာနိုင်ငံကြတော့ခန
ာ။ Myanmar does not have that overarching loyalty except when you're under threat from abroad.
မြန်မာနိုင်ငံမှာကတော့ပြည်ပချင်းချောက်မှုမရှိဘူးဆိုလို့ရှိရင်ဒီလိုလွှမ်းခြုံတစ္ဆာခံမှုမရှိပါဘူး။ပြည်ပအနေနဲ့တခုခုရှိလာပြီဆိုရင်တော့လူမျိုးစုတွေအလုံးကမြန်မာဆိုပြီးတော့တစုတစ်ပေါင်းနဲ့ခုခံကြပါတယ်ဒါပေမဲ့တာမန်ချင်းတွေမှာတော့ငါကတော့ရှမ်းပဲငါကရခိုင်ပဲချင်းပဲဗမာပဲဆိုတာတွေကအရင်လာပါတယ်ပြီးတော့မှမြန်မာနိုင်ငံဆိုတာပါလာပါတယ်ဒါကပြဿနာပါပဲကျွန်တော်အစဉ်သဖြင့်ပြောလာရေးလာခဲ့တယ်လို့ပါပဲမြန်မာနိုင်ငံအစဉ်သဖြင့်ကြုံတွေ့နေရတဲ့အဓိကပြဿနာကလူများစုလူနည်းစုပြဿနာဖြစ်ပါတယ်
ဒါမဲ့ဒီလိုမျိုးလူမျိုးရေးကွဲလွဲမှုရှိတာဟာကမ္ဘာမှာမြန်မာနိုင်ငံတိုင်းငံနဲ့မဟုတ်ပါဘူး။အိန္ဒိယပါဝင်တခြားနိုင်ငံတွေမှာလည်းဒီလိုလူမျိုးကွဲရေးအများကြီးရှိနေပါပဲခင်ဗျာ
။ Oh yes, and it's not just defined to Asia or Africa.
ဟုတ်ပါတယ်။အာရှနဲ့အာဖရိကမှာလည်းမကပါဘူး။ စပိန်နိုင်ငံမှာဆိုလို့ရှိရင်ဘတ်စ်တွေဘာစီလိုနာတွေဘယ်လ်ဂျီယမ်မှာလည်းအုပ်စုခွဲနှစ်ခုရှိနေတာပါပဲတကဘာလုံးအနှံ့ပြားရှိနေတာပါဒါပေမဲ့မြန်မာပြည်မှာကလွတ်လပ်ရေးရပြီးကလေးကပုံကံမှုတွေရှိလာခဲ့တဲ့ကိစ္စပါ
မြန်မာပြည်မှာဒီလိုကွဲလွဲမှုတွေကိုတစုတစီပဲပြင်းပြင်းထန်ထန်ဖြစ်လာအောင်မလုပ်နိုင်တဲ့အကြောင်းရင်းတွေပြောပါအောင်ခင်ဗျ
Right that's a good question I mean that's what people are trying to do
ဒါကမေကွန်းကောင်းတစ်ခုပါဒီလိုဖြစ်အောင်ပဲလူတွေကစူးစမ်းနေကြတာပါဒါပေမဲ့အခုထိမအောင်မြင်သေးပါဘူးမအောင်မြင်ရတဲ့အကြောင်းချက်တွေကတော့အများကြီးရှိပါတယ်လူမျိုးစုတစုရဲ့အမျိုးသားရေးစိတ်ဓာတ် nationalism ဒါမှမဟုတ် ethno nationalism အဲ့ဒီအတွက်သမိုင်းကိုပြောင်းကြည့်တဲ့နေရာမှာသူများလူမျိုးစုတွေရှုထောင့်သူများလူမျိုးစုသမိုင်းကိုမကြည့်ပဲနဲ့ကိုယ့်အုပ်စုကိုယ့်လူမျိုးသမိုင်းကိုပဲအစမတန်အလေးနဲ့မထားသင့်ကြပါဘူးသူများသမိုင်းကို short တွက်ကြတာမလုပ်သင့်ပါဘူးအမေရိကန်ပြည်ထောင်စုကဒီလိုပဲစ조사ပြီးတော့လှုပ်ဆောင်ခဲ့တာပါအမေရိကန်ပြည်တွင်းစစ်ဖွဲ့စည်းပုံရေးဆွဲခဲ့တဲ့ဖြစ်စဉ်စတာတွေကိုအသေးစိတ်လေ့လာကြည့်မယ်ဆိုလို့ရှိရင်အငင်းခုံတွေအခြေတင်စကားအနိုင်လူမှုတွေအတိုက်အခိုက်တွေလုတ်ခဲ့ပြီးမှအောင်မြင်ခဲ့တာပါသဘောတူညီမှုတစ်ခုရလာအောင်ခက်ခက်ခဲခဲညှိနှိုင်းခဲ့ရတဲ့ဖြစ်စဉ်ပါကံကောင်းတာကတော့အမေရိကန်မှာမြေတွေတိတ်ပြီးတော့ကြေကြေပြန့်ပြန့်ရှိနေတော့ဝင်လာတဲ့သူတွေပြောင်းရွှေ့နေထိုင်တဲ့သူတွေအတွက်နေရာတွေကအများကြီးရှိပါတယ်ပြောင်းရွှေ့နေထိုင်နိုင်ကြပါတယ်ကြံတချို့နိုင်ငံတွေကတော့ဒီလောက်ကံမကောင်းကြပါဘူးလူကြီးကလည်းတိတ်ပြီးတော့များပြားလာပါတယ
်ဒီနေရာမှာကျွန်တော်စဉ်းစားမိတာတစ်ခုရှိပါသေးတယ်တိုင်းပြည်တစ်ခုဖြစ်ဖို့မတူကွဲပြားတဲ့လူတွေပေါင်းစည်းမိလာတဲ့အကြောင်းရင်း mode of integration လို့ခေါ်ပါတော့ဆရာကြီးရဲ့ဥပမာဖြင့်မြန်မာနိုင်ငံမှာလူမျိုးစုငယ်တွေကိုဟိုရုံးကဗမာအင်အားကြီးတဲ့ဗမာပြည်တွေကအင်အားနဲ့စင်ပိုက်ခဲ့တဲ့ပုံစံမျိုးရှိပါတယ်ဥပမာမွန်တို့ရခိုင်တို့စသဖြင့်ပေါ့ဒါပေမဲ့တချို့နိုင်ငံတွေဥပမာအိန္ဒိယလိုနိုင်ငံမျိုးကြတော့လေသူတို့အချင်းချင်းအနိုင်ကျင့်ပြီးသိမ်းလာတာမဟုတ်ဘဲနဲ့ဗြိတိရှ်တွေကအလုံးကိုပေါင်းစည်းပေးခဲ့တယ်အဲဒါကြောင့်ဗြိတိရှ်တချို့ကဆိုလို့ရှိရင်ဒါဟာသူတို့ဟာအိန္ဒိယနိုင်ငံရဲ့ unifier လို့ပြောတာတောင်ရှိကြပါတယ်ဆိုတော့ဒီလိုပေါင်းစည်းလာတဲ့ပုံစံကွဲလွဲမှုကဘယ်လောက်အရေးပါတယ်ထင်ပါလဲခင်ဗျာဒါကထက်တွေ့သင့်လားခင်ဗျ
ာ Yeah that is important absolutely even now when some of the Rakhine Buddhists wanted to celebrate the anniversary
of their independence okay da ma ma le tait pi lo ye chi de che ba aku thi taw ma buddha ba da ya khain tacho tru min nai ngan cha song ya da ko akha na lut de kaisa di gyon ni phit pi lo sit tak ga pit da la lu ri te che ga ya ba de di ma chan lo pyo chin da ga adik chi so tha de lu myo to myo shi ni yin tamai ko tru ga be u saung mi lo သူတို့လိုကြပြတ်ထန်းနေကြတယ်ဆိုတာပါပဲ။ကျန်လူမျိုးစုတွေသူတို့ဖြင့်စာနဲ့ပင်နဲ့ရေးသားပြီးတော့မှတ်တမ်းတင်မှုမရှိခဲ့တဲ့လူမျိုးစုတွေအနေနဲ့စာပေတီထွင်းသမိုင်းပြန်ရေးလုပ်ကြပါတယ်။သူတို့မျိုးသားရေးဆန္ဒအတိုင်းလှုပ်လာကြတာဖြစ်ပါတယ်။ဒါဟာနိုင်ငံတိုင်းလိုလိုမှာတစုံတစ်ခုသောအတိုင်းအတာထိလုပ်နေကြတဲ့ကိစ္စပါ။ဒါပေမဲ့ပညာရနေစနစ်ထက်ကျော်လွန်လာလို့ရှိရင်တော့မကောင်းတော့ပါဘူး
။စာသင်ကျောင်းတွေမှာအကြောင်းသားကျောင်းသူတွေကိုကိုယ့်နိုင်ငံကိုချစ်ဖို့စင်ကြတာတွေဟာဒါကိုမှားတယ်လို့ဆိုရမလားခင်ဗျ။
No, it's not wrong.It's the question is you love your country but you recognize your country makes mistakes
မမပါဘူးကိုနိုင်ငံကိုကိုချစ်ပါတစ်ချိန်တည်းမှာပဲကိုနိုင်ငံလဲမှားနိုင်တယ်ဆိုတာအတိအမှတ်ပြရပါလိမ့်မယ်ကျွန်တော်ဟာအမေရိကန်နိုင်ငံကိုချစ်ပါတယ်ဒါပေမဲ့အီရတ်စစ်ပွဲဟာမိုက်မဲတဲ့မှားယွင်းမှုတစ်ခုလို့ပြောပါတယ်ဗီယက်နမ်စစ်ပွဲလဲမိုက်မိုက်မဲမဲမှားခဲ့တဲ့အမှားတစ်ခုပါပဲကျွန်တော်ရဲ့ဒီရေးသားချက်တွေကိုမကြိုက်တဲ့သူတွေရှိပါတယ်ကျောင်းတင်ကန်းစာထဲမှာငငယ်တုန်းကတင်ခဲ့ရတာတွေကိုအသက်ကြီးလာလို့ရှိရင်အမှန်အမှားပြန်ပြီးတော့သုံးသပ်နိုင်ပါတယ်တကယ်တော့ပညာရေးဆိုတာလေအမှားအမှန်ကိုကိုယ့်ဟာကိုယ်သုံးသပ်နိုင်တဲ့လွတ်လပ်ခွင့်ရှိရမှာပါနိုင်ငံတော်တော်များများမှာဒီလိုမလုပ်နိုင်ကြပါဘူးမြန်မာနိုင်ငံမှာတော့တိုင်းရင်းသားဘာသာစကားတွေတင်ကြားခွင့်ရလာပြီလို့ပြောကြပါတယ်ဒါဟာတိုးတက်မှုတစ်ရပ်ပ
ါနောက်တစ်ခုကမြန်မာနိုင်ငံကိုလိုနီခေတ်က1906ခုနှစ်မှာ YMBAဘုရားဘာသာကလျာဏယူဝါဇင်ပေါ်ပေါက်ခဲ့ပါတယ်အဲ့မှာအမျိုးဘာသာသာသနာလို့ကြွေးကြော်လာတယ်တနည်းပြောရင်မြန်မာဗုဒ္ဓဘာသာစသဖြင့်တအားဦးစားပေးလာတယ်ဆိုတော့မြန်မာဆိုရင်ဗုဒ္ဓဘာသာဖြစ်ရမယ်ဆိုတဲ့သဘောထားမျိုးဆူထားတယ်လို့ပြောနိုင်သလားအဲ့ဒီကိစ္စကိုဘယ်လိုပြန်ပြောင်းသုံးသပ်မိပါလဲခင်ဗျာ
The Young Men Buddhist Association was a clear anti-colonial
ဗုဒ္ဓဘာသာကလျာဏယူဝါအသင်းဟာကိုလိုနီစနစ်ကိုရှင်းရှင်းလင်းလင်းဆန့်ကျင်တဲ့အသင်းပါအထူးသဖြင့်ဗုဒ္ဓဘာသာမြန်မာထက်တန်းလှော်ရရဲ့အသင်းတစ်ခုဖြစ်ပါတယ်။နိုင်ငံရေးအရအင်တန်ထိရောက်ပါနမှုရှိပါတယ်။မြန်မာနိုင်ငံလွတ်လပ်ရေးကြိုးပမ်းမှုအတွက်အမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနိုင်ခဲ့ပါတယ်။အခုခေတ်မဘာသာကတော့အမုန်းတရားပါဝင်ပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကမွတ်စလင်ကိုဆန့်ကျင်ပါတယ်။ YMBA တို့ကခရစ်ယာန်တွေကိုမုန်းကြဖို့မပြောခဲ့ပါဘူး
။နောက်တစ်ခုကဒါ Xenophobia လို့ခေါ်တဲ့နိုင်ငံသားကိုကြောက်တဲ့စိတ်ဖြစ်ပါတယ်။ ကျွန်တော်တလောတော့ဟိုအစည်းဥရောပပညာရှင်တယောက်ကြီးရဲ့စာအုပ်တော့ဖတ်မိပါတယ်ဒါ Paranoid to Nationalism in Burma ဆိုတော့ကြောက်တဲ့စိတ်ကြောင့်အမျိုးသားရေးစိတ်ကိုပြင်းပြင်းထန်ထန်ဖြစ်လာအောင်တိဆောက်လိုက်ဆိုတဲ့သဘောမျိုးရေးထားပါတယ်ဘယ်လိုသုံးသပ်လို့ပါလဲဒီ
There's a fear of many people in part of Burma that Buddhism and the country will be destroyed by foreign influence
မြန်မာပြည်ကလူအများစုဟာဗုဒ္ဓဘာသာနဲ့မြန်မာနိုင်ငံဟာပြည်ပလွှမ်းမိုးမှုအထူးသဖြင့် Islam လွှမ်းမိုးမှုကြောင့်ပပျောက်သွားနိုင်တယ်လို့ဆိုရင်ကြပါတယ
်ဒါတကယ်လားခင်ဗျာပပျောက်သွားနိုင်တယ်ဆိုတာတကယ်ပဲလားခင်ဗျာ
တကယ်မဟုတ်ပါဘူးအဲ့ဒီလိုဆိုရင်ခံစားမှုတကယ်ရှိနေတယ်ဆိုတာကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့လက်တွေ့မှာမှားပါတယ
် Now I know that in the case of the Rohingya they have more children so eventually they will have take over the country I mean I understand that. And they do have more children but
ကျွန်တော်ဆက်ပြီးတော့ပြောချင်တာကရိုဟင်ဂျာတွေကကလေးတွေပုံများတယ်ဆိုတာကျွန်တော်သိပါတယ်ဆိုတော့တဖြည်းဖြည်းနဲ့သူတို့ကတိုင်းပြည်ကိုလွှမ်းမိုးသွားနိုင်ပါတယ်ဒါကိုကျွန်တော်သဘောပေါက်ပါတယ်ဒါပေမဲ့သူတို့ကဆင်းရဲနွမ်းပါတော့လူမှုဘဝဖူလုံရေးအတွက်ကလေးပို့ပြီးတော့မွေးဖို့လိုပါတယ်တနည်းပြောရရင်နိုင်ငံတော်ကဘာမှမထောက်ပံ့တော့သားသမီးတွေကိုအားကိုးရပါတယ်အနောက်နိုင်ငံတချို့နဲ့တရုတ်ဂျပန်ကိုရီးယားတို့မှလည်းအရင်ကဒီလိုမျိုးဖြစ်ခဲ့ကြပါတယ
်ဒါပေမဲ့မွတ်စလင်မိသားစုတွေအဖို့ကစားဆဲချတာသားသမီးအရေးအတွက်ကန့်သတ်တာကိုသူတို့ဘာသာရေးကခွင့်မပြုဘူးမဟုတ်လားဆရာကြီ
းNo, I mean, Catholicism forbids family planning. But now that's changing even in the Philippines.
Roman Catholic မှာလည်းသားဆက်ချတာကိုတားမြစ်ပါတယ်။ဒါပေမဲ့အခုပြောင်းလဲတော့ပါပြီ။ Catholic လူကြီးရဲ့ 80-90 ရာခိုင်နှုန်းရှိတဲ့ Philippine နိုင်ငံမှာတော့အခုပြောင်းလဲနေပါပြီ။ဆိုတော့ရခိုင်မှာ Rohingya ဥယျာဉ်များနေတဲ့ကိစ္စမှာလည်းလူနေမှုအဆင့်မြင့်မားရေးဇက်တိုက်အထောက်လာမယ်ဆိုရင်သူတို့လူဥယျာဉ်ကြီးထွားမှုနှေးကွေးသွားလိမ့်မယ်လို့ထင်ပါတယ်။ဒါကအချိန်ယူရမှာပါခက်တာကနိုင်ငံရေးသမားတွေဆိုတာလဲရေဒိုကိုသာကြည့်နိုင်ကြတာပါရေဒိုအရေးပေါ်ကိစ္စဆိုတာကိုလက်ခံနိုင်ပါတယ်ဒါပေမဲ့ရေရှည်အကျိုးကိုကြည့်ရမယ်ဆိုတာစိတ်ထဲမှာဆွဲထားရပါလိမ့်မယ
်သောရရှင်ခင်ဗျာဒါကတော့ပမဟာဒေးဗစ်စ်ထိုင်မန်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ကအမျိုးသားရေးစီရအကြောင်းကိုဆွေးနွေးမယ်လို့ပြောကြတဲ့ဆရာကြီးကဒါဟာသိသတိထားပြောမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ကိုပြန်ပြောခဲ့ပါတယ်အင်မတန်အကဲဆက်တဲ့ပြဿနာကိုပညာရှင်တူအနေနဲ့သူ့အမြင်သူ့ရှုံးကပြောသွားခြင်းသာဖြစ်ပါတယ်။ဒါကြောင့်သောရရှင်တွေအနေနဲ့လွတ်လပ်စွာသဘောထားကွဲလွဲနိုင်ကြပါတယ်လို့ပြောကြရင်းနဲ့ပဲ Good Bye အစီအစဉ်ကိုဒီမှာတင်ဒီကုန်းထွက်လိုက်ပါရခင်ဗျာ။ကျေးဇူးတင်ပါတယ
်။စက်တာပရင်းနေနည်းနည်းခင်ဗျူရီမြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါရရှင်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်မှာပါဒီတစ်ပတ်မှာတော့မတ်တင်းတင်းတာရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင်မမိုးဖြူကတင်ဆက်ထားပါတယ
်ဒီမှာနေမဲ့တော့နော်စာပေဟောပြောပွဲတွေကိုကြားတဲ့အခါမှာဆက်ဆက်ပြင်းလာတော့ဒီကြီးအတွက်ပေါ့နော်စာပေနဲ့ပတ်သက်တဲ့ဟာတွေဟောပြောလာနေပြီးတော့ခလေးပြိတ်သက်ပြီးတွေ့လာတဲ့အခါမှာခလေးစာပေကိုပေါ့နော်ဟောပြောလာတယ်စိတ်ဝင်စားလာတယ်ဘာဖြစ်လို့လဲဆိုတော့လူကြီးတွေကလည်းသူတို့ကလေးတွေကိုကလေးတွေရဲ့အတိအញံကိုဖွင့်ပေးခြင်းနဲ့သူတို့မှာစိတ်ဆန္ဒရှိရအောင်တွေးရတယ်။ဒါပေမဲ့ကလေးတွေနဲ့ဒီမှာပေါ့နော်ဆက်ဆံကြည့်ရတဲ့အခါမှာဘယ်လိုတွားတွေ့လဲဆိုတော့ကလေးတွေကစာအုပ်မဖတ်ရဘူး။စာအုပ်လိုအပ်ချက်တွေရှိနေတာကိုဒီမှာတွားတွေ့တယ်။ကျောင်းတွေကလည်းကလေးစာပေနဲ့ပတ်သက်တဲ့စာအုပ်တွေကိုမရှိဘူး။မနိုင်ငံမှာတွေ့ရအောင်600ကျော်ရှိတယ်။ဒီ600ကျော်ကကလေးတွေဖွင့်ပြတိုးတက်မှာကျမတို့တိုင်းပြည်လေဖွံ့ဖြိုးတိုးတက်မယ်ဆိုတော့เนาะဒါလေးကိုလည်းတွားပြီးတွေ့ရယ်အတွေ့ရတဲ့ကျွန်မဒီမျိုးပေါ်ရောက်ရင်လဲတယ်เนาะကလေးစာပေကိုဟောပြောတယ်ကလေးစာပေကနေပြီးတော့ဒီပေါ်မှာဒီကလေးတွေပေါ်မှာဘလောက်ထိအကျိုးတက်ရောက်တယ်ဆိုတဲ့ဟာလေးတွေပေါ့เนาะကျွန်မဟောပြောပါတယ်အဲဘာဖြစ်လို့လဲဆိုတော့ဒီကလေးစာပေကပေါ့เนาะဒီအယုတ်ကလေးကအစသူတို့ရဲ့စိတ်ကူးစိတ်တမ်းကိုပေါ့เนาะဒီဟာလေးကဖန်တီးပေးတယ်အယောင်လေးတွေကအစသူတို့ရဲ့ပေါ့နော်ဟိုဗျာဉာဏ်ရည်တိုးပွားမှုရော
ဟုတ်ကဲ့ဒီရဲ့စာသားလေးတွေပေါ့နော်စကလုံးလေးတွေစာသားလေးတွေအဲဒီဟာလေးတွေကလည်းခလေးတွေရဲ့စကလုံးကျွဲဝါမှုတွေပေါ့နော်မိသားမေတ္တာနဲ့တပတ်တာလေးတွေလောကကိုကောင်းကျိုးပြုနိုင်တယ်အဲဒီလိုအတိလေးတွေပေါ့နော်ဒါလေးတွေရနိုင်တယ်ဆိုတော့သွားတွေ့တဲ့အခါမှာအဲ့ဒါလေးတွေကိုဟောပြောပေးတယ်ဒီလိုလေပေါ့နော်ဝယ်ပေးလို့ပေါ့နော်အဲနောက်တစ်ခါကျမဒီဟာတွေပေါ့နော်စစ်တမ်းလုပ်ကြည့်တယ်ကျမတို့ငယ်ငယ်တုန်းကဖေကထီးသွားတယ်ပြန်လာရင်စာအုပ်လက်ဆောင်ကျမတို့ပေးရတော့နော်ဒီဘက်ကမှအဲ့လိုအလေးအထားရှိလားမိကဝယ်ပေးကြလားဆိုတဲ့ဟာကိုလက်တန်းစားလူတန်းစားကိုဝင်ကြည့်ရတာမှပေါ့နော်မိကတွေကဝယ်မပေးတာကိုသိရတယ်အဲကျမအဲ့ဒါတော်တော်လေးကိုဝမ်းနေတယ်အဲကျမကတော့ကျမလက်ချင်းတက်နိုင်တယ်လို့ခလေးပေါ့နော်ဟောဒါလေးတွေတော့ခလေးတွေကိုဝယ်ပေးတယ်ကျောင်းဆက်ကြီးတိုက်တွေပေါ်ထုံးပြီးခလေးတွေကဒီစာဖတ်တဲ့အလေးအကျင့်လေးတွေရသွားမှပဲဒီချွန်ထန်တီးမှုတွေပေါင်းတဲ့ဆက်ဆံရေးတွေကိုကျင်းစာတရားတွေဓမ္မနဲ့အာဓမ္မကိုခွဲခြားသိရတယ်အဲဒါတွေအားလုံးကကျမတို့ရဲ့ပုံမြင်တွေထဲမှာကြံရည်တွေထဲမှာပါတယ်ဆိုတာသင်ကြားပေးတယ်နောက်ဒုတိယတစ်ချက်ပေါ့နော်နောက်ခလေးစာပေလေ့လာတဲ့အခါမှာဘာသာရေးနဲ့ပတ်သက်တဲ့စာပေတွေညားနေတာကိုတွေ့ရတယ်နောက်စရဲတစီတွေညားနေတာကိုတွေ့ရတယ်ဒါတွေကိုလည်းကျမတဝင်ကြပါဘူးအဲတကယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပေါ့နော်ကျမတို့တိုင်းပြည်အနေနဲ့ဥပဒေရေးရတယ်ကျမတို့စဉ်းစားနေတယ်ပေါ့နော်ဒီဟာလေးတွေလည်းထုတ်ဖို့လည်းရည်ရွယ်ချက်နဲ့ဆရာလေးတော်အပ်ထားပါတယ်ဥပဒေရေးရပုံကျင်လေးတွေဥပဒေရေးရအကြောင်းလေးတွေနောက်တစ်ခါကျမတို့နိုင်ငံမှာပိတ်တံအားနည်းပါတယ်ခလေးတွေကပေါ့တော့ဒီစိတ်ဓာတ်နဲ့တပ်ပတ်တဲ့အတိပညာကိုမရကြဘူးဒီတက်လဲပေါ့နော်ကျမအနေနဲ့ကလေးစာပေလေးတွေထုတ်တဲ့အခါမှာလဲဒီစိတ်ဓာတ်နဲ့တပ်ပတ်တဲ့စာအုပ်ကလေးတွေဥပဒေရေးရနဲ့တပ်ပတ်တဲ့စာအုပ်လေးတွေဒီစာပေတွေကနေဖတ်ပြီးတော့သူတို့သိရှိသွားစေချင်ပါတယ်နောက်ဆုံးပေါ့နော်ကျမယုံကြည်ရပေါ့နော်ဒီကဏ္ဍလေးပြောချင်တာလေးကမိဘတွေဆရာသမားတွေရတန်ဖိုးပေးနိုင်တဲ့လူတွေအားလုံးကကလေးတွေစာဖတ်ဖို့တန်ဖိုးပေးကြပါလို့ဒါမှလည်းကျမတို့တိုင်းပြည်ပါပေါ့နော်အကလေးလေးတစ်ထည့်ကျွန်တော်တည့်ရရောက်ကြပါလား။ဟောလာရောက်တဲ့အခါမှာကျမတို့မှာဓမ္မနဲ့အတ္တမကိုခွဲခြားသိရကလေးတွေပေါ့နော်။ကလေးကောင်းလေးတွေဒီကြီးဖြစ်လာမယ်ဆိုလို့ရှိရင်ပေါ့နော်။ဒီဟာလေးကိုညှော်မှန်းပြီးတော့ကျမတို့ရဲ့အနာဂတ်အတွက်ပေါ့နော်။ကလေးတွေကိုစောင့်ကလေးတွေဝယ်ပေးကြပါလို့ပြောကြနိုင်ပြီးငုံချုပ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ကြာသပတေးနေ့အနေနဲ့ KVOA မြန်မာပိုင်းစီစဉ်ကိုခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီကျမတို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှาศင်နိုင်ကြပါရဲ့ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ဗင်နီဇွဲလားနိုင်ငံကိုမကြသေးခင်ကရုရှားတပ်တွေရောက်သွားတဲ့နောက်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားရဲ့ဗင်နီဇွဲလားနိုင်ငံကနေထွက်သွားဖို့အတွက်ပြောကြားလိုက်ပါတယ်။ရုရှားရဲ့ဒီလိုဗင်နီဇွဲလားကထွက်သွားအောင်အမေရိကန်တပ်တွေဗင်နီဇွဲလားမှာချထားဖို့ဆန္ဒရှိမရှိဗိုလ်တပုနေကသတင်းတောက်တွေမင်းမြန်ရမှာတော့သမ္မတထရမ့်ကရွေးချယ်စရာလမ်းအလုံးကိုဖွင့်ထားတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရုရှားဆိုအနေနဲ့အမေရိကန်ရဲ့တည်ချက်ကိုကောင်းကောင်းနားလည်ပါတယ်လို့လည်းပြောပါတယ်။မြန်မာကိုရီးယားနိုင်ငံအမေရိကန်နဲ့မဟာမိတ်တွေပေါ်မှာနျူကလ িয়ার နဲ့ဆက်ပြီးတော့ချင်းချောက်နေစေဖြစ်တယ်လို့တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်မှုကြီးကပြောကြားလိုက်ပါတယ်။အမေရိကန်တပ်မှုဗိုလ်ချုပ်ကြီး Robert R. Abrams ကမြန်မာကိုရီးယားကောင်ဆောင်ကနျူကလ িয়ার လက်နက်ဖြတ်သန်းကြိပေးထားတာနဲ့မြန်မာကိုရီးယားအစိုးရကနျူကလ িয়ার လက်နက်နဲ့မစ်ဆိုင်းတုံးဆက်ထုတ်လုပ်နေတာတွေကအပြောတခြားအလုပ်တခြားဖြစ်နေတယ်လို့ပြောပါတယ်။ Britain နိုင်ငံ EU ဥရောပသမဂ္ဂကခွဲထွက်ပြီးတဲ့နောက်ပိုင်းသူနိုင်ငံခေါင်းဆောင်ဖြစ်ကနေနှုတ်ထွက်ပေးပါမယ်လို့ Britain ဝန်ကြီးချုပ် Theresa May ကဗိုလ်တပုနေကလွှတ်တော်မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်ချိန်မှနှုတ်ထွက်မယ်ဆိုတာကိုတော့တည်တည်ချာချာမပြောကြားခဲ့ပါဘူး။ EU ခေါင်းဆောင်တွေနဲ့နှစ်ချိန်ညှိနှိုင်းပြီးတူတင်ပြခဲ့တဲ့ Brexit ဆိုင်ရာသဘောတူမှုအစိုးပြချက်ကိုနှစ်ချိန်တိုင်းလွှတ်တော်ကနေပယ်ချခဲ့တာလည်းဖြစ်ပါတယ်။ Hollywood အကျော်မော်ရုပ်ရှင်မင်းသားကြီး Nicolas Cage အနေနဲ့ Jujitsu လို့ခေါ်တဲ့ Action တိုင်းကားကိုမြန်မာနိုင်ငံမှာရိုက်ကူးဖို့အတွက်ရှိနေပါတယ်။
ကျေးဇူးပါရှင်။တင်ဒင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Jimmy Cook ပါရှင်။ကျမတို့ VOA မြန်မာပိုင်းကိုနားဆင်ကြားကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.